ဆက်တင်တဲ့တာမိုင်းရက်ဆောင်မြို့နယ်နောက်ဦးနဲ့ကြောက်ကူကျေးရွာတွေမှာတိုင်းနာတက်တွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးဒေသခံတချို့ကြောက်ကူရွာမှာပြိနေနေပါတယ်။ဆန်းပြည်မြောက်ပိုင်းမူဆက်ခရိုင်မုံကိုဘက်မှာတော့စစ်ကောင်စီတပ်ကအင်အားဖြည့်တင်းတာတွေရှိနေတာကြောင့်မကြာခင်တိုက်ပွဲကြီးတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ဆန်းပြည်ဘက်ကစီးရဲတင်မမှုချင်းနေရန်ကုန်ကပို့လာတဲ့တရင်ကိုကိုငင်းချမ်းပြပြပေးပါအောင်ခင်ဗျာ
။ PNL တောင်းပလောင် SSPP ရှမ်းပြည်မြောက်ပိုင်းပူးပေါင်းတပ်နဲ့RCSS ရှမ်းပြည်တောင်ပိုင်းတပ်တွေအကြားပြီးခဲ့တဲ့လပိုင်းကကြောင်မဲတီဘောမိုင်းကိုင်နဲ့လဲချမြို့တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ရမှာဒီအပိုင်းအတွင်းမှာတော့ရဲဆောင်မြို့နယ်ဘက်မှာပါဖြစ်ပွားလာနေတာပါ။လက်ရှိရဲဆောင်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဒေသခံတို့က VOA ကိုအခုလိုပြောပါတယ်
။အဲ့မှာဟိုကျတော့နည်းနည်းတော်ရဲရောက်သွားပြီလေ။အဲ့မှာနေ냐ကဖြစ်တယ်ဒီနေ့မနေ့ကျတော့ဒီကျွန်တော်တို့ကြောက်ကူဟိုပါပေါ့ကြောက်ကူရွာထဲမှာလာဖြစ်တယ်ပေါ့အဲ့တော့လမ်းမောရောက်သွားပြီ။တောက်ကူရွာကကျွန်တော်တို့ဒီလောက်ပိုင်းတောင်ပိုင်းနဲ့ဆက်လာတဲ့လမ်းကြောင်းပါပေါ့မဟာမိတ်အဖွဲ့နဲ့ RCSS လို့တင်ပြကြတယ်ဒီရွာနဲ့တော့မဟုတ်ဘူးစစ်တပ်နဲ့တော့မဟုတ်ဘူးပေါ့
တိုက်ပွဲတွေဖြစ်ပွားတာကြောင့်ဒေသခံတချို့ကြောက်ကူရွာမှာပိတ်မိနေတယ်လို့လည်းအခုလိုဆက်ပြောပါတယ
်အဲတော့ရဆောင်မျိုးရောမှာတော့အခုအချိန်ရကိုအေးဆေးသေးသေးကဘာမှတော့မဖြစ်သေးဘူးဒါမဲ့စစ်ဘေးရှောင်ကြီးကတော့နည်းနည်းပြည်ရဲ့လူကပြည်ရင်းနေပေါ့အမျိုးရှောင်တဲ့လူကရှောင်နေပြီဒါမဲ့အဲတောက်ကူရွာတွေကတချို့ကထွက်မလာရသေးဘူးသောမျိုးဘဝနဲ့သွားတဲ့ဧည့်သည်တွေလည်းရောက်အဲတောက်ကူမှာသူပြိမိနေပေါ့အဲ့လိုရှိတယ်။ဒါလို့ကတော့သူထွက်လာမှာအခုအလိုက်ရသေးဘူးပြအဲ့လိုဖြစ်နေတယ်
။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ကြောက်ကူနောင်ဝိုးဒေသဟာတချင်ကဗမာပြည်ကွန်မြူနတီပါတီအခြေဆိုင်လှုပ်ရှားခဲ့တဲ့နယ်မြေဖြစ်ပြီးတော့ရဲဆောင်မျိုးကနေမိုင်50လောက်ကွာဝေးပါတယ်။ရဲဆောင်မျိုးနဲ့တမိုင်လောက်အကွာမှာတော့စစ်ကောင်စီရဲ့တင်တန်းကျောင်းတွေအခြေဆိုင်တဲ့ဘာထူးတပ်မျိုးလည်းတည်ရှိပါတယ်။ရှမ်းပြည်တောင်ပိုင်းရဲဆောင်မျိုးနယ်မှာတိုင်းရင်းသားတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့သလိုအင်္ဂါနေ့ညကလည်းရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်နန်းဖက်ကာရွာအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီတိုက်ပွဲဟာစစ်ကောင်စီတပ်ရင်တန်းဖြတ်တန်းသွားတဲ့အခါမှာအမီမတိအဖွဲ့ကပစ်ခတ်တာဖြစ်တဲ့အကြောင်းနန်းဖက်ကာဒေသခံတို့ကပြောပါတယ
်။နန်းဖက်ကာအထွေဦးကဒီမုန်းနာရောက်ခံနေကြတယ်ဟုတ်ဒီနေ့ဆင်းလာကြတဲ့စစ်တပ်ရင်းတွေတော့ပြတ်တယ်။စစ်သားတွေပြတ်သွားလို့ရှိတယ်။အဲ့လိုတော့ဘယ်ဖက်နဲ့လို့ဆိုတော့မပြောတော့ဘူး။ဒီကတော့ဖက်ဖုန်ကြီးရဲ့
။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်ဒေသမှာ KIA ကချင်း PNL တောင်းပလောင်နဲ့ MNDAA ကိုကန့်အဖွဲ့တွေအဓိကလှုပ်ရှားနေတာပါ။ဒေသရင်းမီဒီယာတွေကတော့အင်္ဂါနေ့ညကဖြစ်ပွားခဲ့တဲ့တိုက်ပွဲဟာမွန်ဂိုဖောင်းဆိုင်ဘက်ကိုတွားတဲ့စစ်ကောင်စီတပ်ရင်တန်းကို MNDAA ခေါ်ကိုကန့်တပ်ဖွဲ့ကတိုက်ခိုက်ခဲ့တာဖြစ်ကြောင်းဖော်ပြကြပါတယ်။မွန်ဂိုဒေသခံတို့ကတော့ဒီမနေ့2နာရီလောက်မှာစစ်ကားအစီ20ကျော်လောက်မွန်ဂိုမျိုးကိုရောက်လာကြောင်းနဲ့တိုက်ပွဲတွေဖြစ်လာနိုင်ကြောင်းအခုလိုပြောပါတယ
်20ကျော်လောက်တော့ရှိမှာပြန်ပါညစနေခွဲပြီးတော့မွန်ဂိုတွေရောက်လာတယ်ဆိုတော့တိုက်ပွဲဖြစ်ဖို့များတော့ဘုံတော့
KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့မွန်ဂိုဖောင်းဆိုင်ဒေသဘက်မှာစီးရဲတင်းမာနေစေရှိပြီးတော့အချိန်မီတိုက်ပွဲကြီးတွေဖြစ်လာနိုင်ကြောင်းသုံးသပ်ထားပါတယ်
အိုးမုန်းကိုခေါင်းကံဘက်မှာကတော့အဲတက်ပွဲအဲနေ့စလုံးမရှိလည်းပဲအမေရိကန်တက်ပွဲမှာတော့ဒီမှာလို့ပြောရတာပေါ့အဲတက်ပွဲကတော့ပြန်ဒီမှာအဲကြီးလာနိုင်တယ်လို့ပေါ့နော်အဲအဲ့ဒါမျိုးတွေတော့ရှိပါတယ်အဲ့ဘက်မှာတော့
ဒီလရှိရနေ့ကတော့လာရှိုးမြို့နယ်အတွင်းစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့သလိုမုန်းကိုဒေသကသူတို့တပ်စခန်းတွေကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ကြောင်း MNDAA ကိုကန့်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ဒီတိုက်ပွဲသတင်းတွေကိုထုတ်ပြန်တာမရှိပါဘူး။မွန်ဂိုဖောင်းဆိုင်ဒေသဘက်မှာပြီးခဲ့တဲ့နှစ်ဇူလိုင်လကစတင်ပြီးစစ်ကောင်စီတပ်တွေနဲ့ MNDAA ကိုကန့်တပ်ဖွဲ့အကြားတိုက်ပွဲတွေဖြစ်ပွားနေတာပါခင်ဗျာ။